ပုတ်ရဟမင်းကြီး Francis ဟာသတင်းတပတ်ကြာအာရှခီးစဉ်ကိုစတင်လိုက်ပါပြီ။ရောမမြို့ကနေတီရီလင်္ကာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုထွက်ခွာသွားတာပါ။ဖွံ့ဖြိုးဆဲနိုင်ငံတွေကိုကက်သလစ်ဘာသာအနေနဲ့ရင်းနှီးဖို့ကြိုးစားတဲ့တစ်စိတ်တစ်ပိုင်းဖြစ်ပုတ်ရဟမင်းကြီးဟာအာရှကိုဒုတိယအကြိမ်ခရီးထွက်တာလည်းဖြစ်ပါတယ်။တီရင်းစစ်ကနေပြန်လည်နလန်ထူးနေတဲ့တီရီလင်္ကာမှာမတူကွဲပြားတဲ့ဘာသာရေးကြားချစ်ချည်ရင်းနှီးစွာနေထိုင်ဖို့တိုက်တွန်းချက်နဲ့အတူပုတ်ရဟမင်းကြီးဟာအင်္ဂါနေ့မှာတီရီလင်္ကာနိုင်ငံကိုစရောက်မှာပါ။ဘာသာရေးလူနည်းစုတွေအပေါ်ရိုသေလေးစားမှုတိုးဖို့ကတိပေးချက်နဲ့အတူပြီးခဲ့တဲ့သတင်းပတ်ကရွေးကောက်ပွဲမှာမမျှော်လင့်မဲ့အနိုင်ရရှိခဲ့တဲ့တိရိလင်္ကာသမရသည်မေတ္တိပါလာစရိစနာကပုံရဟမင်းကြီးကိုကြိုဆိုမှာပါ။တိရိလင်္ကာမှာဗုဒ္ဓဘာသာဝင်အများစုနေထိုင်ပေမဲ့လို့လည်းလူများစုစင်ဟာလီစ်နဲ့လူနည်းစုတိုင်းရင်းသားဓမီအုပ်စုတွေပါဝင်တဲ့လူအဖွဲ့အစည်းတွေမှာအဓိကဂျားဝင်စီယုံပေးတဲ့အာတိယအဖြစ်ကက်သလစ်ဘာသာကခံယူထားတာဖြစ်ပါတယ်။စင်ဟာလီတွေဟာအများအဖြစ်ဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးတမီးတွေကဟိန္ဒူဘာသာဝင်အများစုဖြစ်ပါတယ်။တိရိလင်္ကာရောက်ရှိစဉ်ပုံရဟမင်းကြီးဟာတိရိလင်္ကာရဲ့ပထမဆုံးသူတော်စင်ဂျိုးဆက်ဗေ့စ်ကိုကက်သလစ်ဘာသာအရချီးမြှောက်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ပုံရဟမင်းကြီးဟာအာရှမှာရိုမန်ကက်သလစ်ဘာသာအများဆုံးနေထိုင်တဲ့ဖိလစ်ပိုင်ကိုသွားရောက်မှာပါ။လဟပြင်းမှာကျင်းပမဲ့ပုံရဟမင်းကြီးဖရန်စစ်ရဲ့ဝတ်ပြုဆူတောင်းပွဲကြီးကိုလူသန်းပေါင်းများစွာတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။